ဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့မဲခေါင်မြေဝန်တစ်လျှောက်ကနိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးမှာလာမယ့်5နှစ်အတွင်းဒေါ်လာ66ဘီလီယံပမာဏရင်းနှီးမြှုပ်နှံမှုအစီအစဉ်တရက်နဲ့ပတ်သက်ပြီးတော့သဘောတူညီခဲ့ကြပါတယ်။ဟနိုင်းမြို့မှာကျင်းပတဲ့ဒီကနေ့ဆွေးနွေးပွဲကနေအခုလိုသဘောတူညီမှုရခဲ့တာဖြစ်ပြီးအာရှဖွံ့ဖြိုးရေးဘဏ် ADB က9ဘီလီယံနဲ့ကျန်ပမာဏကိုတော့အစိုးရတွေတခြားစီးပွားရေးလုပ်ငန်းတွေကထည့်ဝင်မှာပါ။ဒီထိပ်သီးစည်းဝေးဘက်ကိုကမ္ဘောဒီးယားလောမြန်မာထိုင်းဗီယက်နမ်နဲ့တရုတ်နိုင်ငံကြားရေးဝန်ကြီးတွေတက်ရောက်ပါတယ်။မဟာမဲခေါင်မြေဝန်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကိုအာရှဖွံ့ဖြိုးရေးဘဏ်က1992ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးတော့အဖွဲ့ဝင်နိုင်ငံတွေအနေနဲ့အခြေခံအဆောက်အုံနဲ့တခြားကိစ္စရပ်တွေအတော်များများအတွက်ငွေကြေးနဲ့နည်းပညာပံ့ပိုးပေးခဲ့ပါတယ်။ဒီစည်းဝေးမှာစဦးတီထွန်လုပ်ငန်းရှင် 2000 လောက်လည်းတက်ရောက်ခဲ့ပြီးဒေတာရင်းစီးပွားရေးလုပ်ငန်းတွေအပြန်အလှန်ချိတ်ဆက်ခွင့်လည်းရရှိစေခဲ့တာပါ။ဒီမဲခေါင်မြေဝန်နိုင်ငံများစီးပွားရေးကိုမြန်မာဒုတိယသမ္မတဦးဟန်နရီဖန်တီယူလက်တက်ရောက်ပါရခင်ဗျာ။